ရဲမော်မှာရှင်အခုတော့ထိုင်းနိုင်ငံရောက်နိုင်ငံခြားသားဒီအလုပ်သမားတွေအတွက်ကိုဗစ်စစ်ဆေးမှုကာလ3လတက်တန်းတိုးမဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပ
ါထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုကနေ့စဉ်ထောင်ချီတိုးနေပြီးလူစုလူဝေးနဲ့သွာလာလှုပ်ရှားမှုတွေမလုပ်ရတာကြောင့်အလုပ်သမားတွေကိုအလုပ်လုပ်ဖွင့်လက်မှတ်လုပ်ပေးမဲ့လုပ်ငန်းစဉ်နဲ့ကျန်းမာရေးအရကိုဗစ်စစ်ဆေးပေးမှုတွေလည်းကြန့်ကြာနေပါတယ်။ဒါကြောင့်ကိုဗစ်ရောဂါစစ်ဆေးမှုလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထိုင်းအစိုးရက3လတက်တန်းတိုးပေးလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ
်။ဟောပေါ့သူနဲ့အဖွဲ့ရနေပြီးတော့အတီးပြလိုက်တာပေါ့ဒါမနေ့ကအတီးပြတယ်ဆိုတာဒီအရင်တော့ပထမထုတ်ပြန်ထားတဲ့ဒီဂျွန်လ16ရက်နေ့ဟိုအော်ခုနကတည်းကစီးရင်တွင်တဲ့ဟာတွေနောက်ပြီးတော့ဒီစပုံတင်ဖို့အတွက်အချက်လက်စီစစ်တဲ့ဟာတွေအဲ့ဒီဟာတွေဒီတက်မိုင်းနဲ့ပတ်သက်ပြီးစစ်ဆေးတာနဲ့ဒီကိုဗစ်ဟိုပါပေါ့နော်တော့စစ်ဆေးမှုလောက်အောင်လဲဆိုတာဒီဒက်လိုင်း16ရက်နေ့တက်မှတ်ထားတာအဲ့ဒီဟာကိုငါတို့ပို့လာပိုင်း17ရက်နေ့ကိုရွှေ့ပေးလိုက်တဲ့သဘောပဲဒီကိုဗစ်တို့ဘာလို့မစစ်ဘူးဆိုလို့ရှိရင်အာဘာလဲကျွန်တော်တို့ခုနကတည်းကဝပမယ်ထုံးပေးဖို့ရဆိုတဲ့သဘောအဲ့ဒါမျိုးလောက်တာဆိုဒီဟာကနောက်ထုတ်ပြလိုက်တဲ့သဘောပဲဟိုကကိုကြီးအချက်လက်စီစစ်တာတို့ဘိုင်ယိုမက်ထရစ်လို့ခေါ်တဲ့ကျွန်တော်တို့ဒီမျိုးလုံးစတန်ဖတ်တာတို့ကဒါတွေလုတဲ့ဟာတွေကိုကြတော့သူကဒီတက်မှတ်ထားတဲ့ဟာကတက်လိုင်းက16ရက်နေ့မှာအပြီးလောက်အောင်လို့ပြောထားပြီးသားနော်ဒါပေမဲ့အဲ့ဒါကိုလည်းသူကလည်းဒီကြားထဲမှာပဲ16ရက်နေ့နဲ့ဒီစတင်မှာ13ရက်ကြားထဲမှာပဲလုလို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့
လက်ရှိမှာကိုဗစ်ဒုတိယလိုင်းကစပြီးနိုင်ငံသားလူသမားတွေကိုနေအိမ်ကျော်ခရီးသွားလာခွင့်အပါအဝင်လူစုလူဝေးနဲ့သွားလာလှုပ်ရှားလာရေးအားလုံးကိုဗစ်ဥပဒေအရကန့်သတ်မှုတွေလုပ်ထားတာပါဒီလိုအခြေအနေတွေကြောင့်အလုသမားလက်မှတ်တွေတက်တန်းတိုးတဲ့အလုပ်တွေအလုသမားလက်မှတ်တွေအသစ်လုပ်တာတွေကျန်းမာရေးစီစစ်တာတွေတိတ်မလုပ်နိုင်ကြပဲစည်ရင်းပေးသွင်းထားတဲ့6သိန်းကျော်တည်းက9000ကျော်လောက်သာလုပ်ပေးနိုင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တက်တန်း3လထပ်ပြီးတိုးပေးတာလို့ယူဆရကြောင်းရှေ့တောင်းလို့သမားအခွင့်ရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဆိုင်းနိုင်ငံရဲ့တက်ပြက်လိုင်းဖြစ်တဲ့ကိုယ်နဲ့ဒီရောကတော်တော်ကြီးကိုကြည့်ကြည့်ကြောင်းနေရာတိုင်းမှာဖြစ်ပေါ်လာခဲ့တာ။ဒါကြောင့်မလို့ဟိုယောဂကြီးပြောင်းလာတာနဲ့ဟိုကရှေ့တောင်းလို့သမားကြီးနိုင်ငံရေးသားလို့သမားကြီးရဲ့ဆရာဆက်တန်းတက်တန်းတို့ကြည့်လို့ရှိကြတယ်။အချိန်မီနိုင်တဲ့အနေအထားမျိုးဖြစ်ပေါ်တယ်။နောက်အစိုးရရင်းမှန်းတဲ့ဟိုအရင်ကအဲလိုလူစုလူဝေးအများများကလည်းလေ့ကျင့်လုပ်ပြီးနေတဲ့ကောင်းအမှုရှိဘူး။ဟိုအဲ့တော့ဒါပြန်လုပ်တယ်အချင်းချင်းနိုင်ငံဆိုအပြည့်တွေကြောင့်သူတို့ကလည်းထပ်ပြီးသုတ်သားပြီးတဲ့မှန်တကယ်လိုအပ်နေတဲ့အနေအထားရသက်တမ်းပြမှုကိစ္စတွေအလုံးနောက်ထပ်တော့ထပ်ပြီးအရှိတိုးပြပေးတတ်ပါခင်ဗျ
။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမား3သန်းထက်မနည်းရှိနေပြီးနေ့စဉ်လဲခိုးဝင်လာနေသူတွေကရာဂဏန်းနဲ့ရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းအစပိုင်းမှာတော့သမောစခွန်ပြည်နယ်ပင်လယ်စာလုပ်ငန်းဝင်ကမြန်မာလူသမားအများအပြားကူးစက်မှုတွေဖြစ်ပြီးတရားမဝင်အထောက်ထားမဲ့တွေများတဲ့အတွက်ထိုင်းအစိုးရကအထူးအစီအစဉ်နဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်အသစ်တွေထပ်လုပ်ပေးခဲ့ပါတယ်။ဒါ့အပြင်နိုင်ငံကူးလက်မှတ်အထောက်ထားလက်မှတ်တွေတက်တန်းကုန်နေတဲ့သူတွေကိုလည်းတက်တန်းတိုးပေးတာတွေလုပ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံသားလူသမားလူဦးရေ6သိန်းကျော်အတွက်ကျန်းမာရေးစစ်စစ်တာကိုဗစ်စစ်ဆေးတာအပါအဝင်အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြပေမဲ့လူဦးရေ9000ကျော်လောက်သာလုပ်ငန်းစဉ်တချို့ပြီးခဲ့ပါတယ်။ဒီအတွက်အခုနောက်ထပ်စက်တင်ဘာလအထိ3လတက်တန်းထပ်ပြီးတိုးပေးခဲ့တာဖြစ်ပါတယ်ရှင်။